ဗုဒ္ဓဟူးနေ့တနေ့ထဲမှာတသိန်းကျော်ခဲ့တယ်လို့ Atlantic Magazine ရဲ့ COVID စောင့်ကြည့်ရေးအစီအစဉ်အဖွဲ့ကဆိုလိုက်ပါတယ်။ American နိုင်ငံမှာ Coronavirus ကူးစက်မှုတွေပြန်တက်လာနေတာကိုအထူးသဖြင့်နိုင်ငံအနောက်လယ်ပိုင်းနောက်နိုင်ငံအလယ်ပိုင်းနဲ့အနောက်ပိုင်းဒေသတွေကြဲကြဲပြန့်ပြန့်ပါတဲ့ Great Plains ကကြီးမားတဲ့လွင်ပြင်ဒေသတွေတစ်လျှောက်မှာတွေ့ကြုံနေရပါတယ်။ဒါအပြင် American နိုင်ငံတလွာဆေးရုံတင်ထားရသူပေါင်းကလည်းနှစ်ရက်ဇက်တိုက်ဖြစ်မနေ့ဗိုလ်တော်ဦးနေမှာ 9,000 ကျော်ရှိနေကြောင်းဒီကိုဗစ်စောင့်ကြည့်အစီအစဉ်ကမှတ်တမ်းတင်ထားပါတယ်။ဒီကမ္ဘာကာယရောဂါကြီးဥရောပတလောမှာလည်းဒုတိယလိုင်းဖြစ်ပြန်ဖြစ်လာနေချိန်မှာအရင်အသေးအတန်ထွက်ခဲ့တဲ့အီတလီမှာဝန်ကြီးချုပ်ဂတ်စပီကွန်တေကကိုဗစ်ကောင်းပြန်မထောင်အောင်ထိန်းနိုင်ရေးကန့်သတ်မှုအမျိုးမျိုးပါတဲ့အဆင့်30စနစ်တစ်ကိုကြေညာလိုက်ပါတယ်။ဒီစနစ်အရအီတလီကဒေသပေါင်း20ကို3ပိုင်းခွဲကကန့်သတ်မှုအရအများဆုံးဖြစ်အနီရောင်နောက်အလေလက်လိမ္မော်ရောင်နဲ့အနည်းဆုံးဖြစ်အဝါရောင်စုံတွေကိုခွဲခြားသတ်မှတ်လိုက်ပါတယ်။အနီရောင်သတ်မှတ်ထားတဲ့ဒေတာတွေမှာနိုင်ငံမြောက်ပိုင်းဒေတာတွေဖြစ်တဲ့လုံပါတွေနောက်ပိုင်းမော့နဲ့ဗီလာတီအေဩစတာအပြင်တောင်ပိုင်းကကလာဘရီယာဒေတာတို့ပါဝင်ကဒီကလူတွေအနေနဲ့အလုံးနဲ့ကျန်းမာရေးကလွဲလို့အရင်ပြင်ထွက်ခွင့်မရှိပါဘူးခင်ဗျာ။